ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုတန်တူနိုင်ငံသားဖြစ်ခွင့်ပေးဖို့နဲ့ဘာသာရေးနဲ့ဆက်နွယ်နေတဲ့အကြမ်းဖက်မှုတွေကိုထိထိရောက်ရောက်ကန့်တွဲအရေးယူပေးဖို့ဆိုပြီးတော့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီတိုက်တွန်းချက်ကတော့ပြီးခဲ့တဲ့အင်္ဂါနေ့ကကုလသမဂ္ဂအခြေရေးနီလာခံတတိယကော်မတီကနေသဘောတူဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နာပြီးတော့လှုပ်ဆောင်ရမယ့်ဆုံးဖြတ်ချက်တစ်ခုတော့မဟုတ်ပါဘူး။ဒါပေမဲ့ဒီတိုက်တွန်းချက်ကိုမြန်မာအစိုးရကလက်မခံကြောင်းကိုလည်းတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာစိန်ခေါ်မှုတွေအများအပြားနဲ့ဖြတ်တန်းရင်ဆိုင်နေရတာမို့အခုလိုမျိုးကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့တိုက်တွန်းချက်ကအခြေအနေကိုပိုးပြီးတော့ရှုပ်ထွေးသွားစေတယ်လို့သူမြင်ကြောင်း88မျိုးဆက်ကျောင်းသားကောင်ဆောင်ကိုကိုကြီးကပြောပါတယ်
။နံပါတ်၁ကတော့အဲ့ဒီရိုဟင်ဂျာဆိုတဲ့နာမည်ပေါ့နော်။ဆိုတော့ဒီလောက်ကျွန်တော်တို့ပြင်းပြင်းထန်ထန်အငင်းပွားနေတဲ့အခြေအနေမျိုးမှာဟိုပြည်တွင်းမှာကိုကျွန်တော်တို့ဟလာဒီလူညာနဲ့ပတ်သက်လို့တော့ချုပ်ထွေးနေတဲ့အချိန်မှာ UN လိုမျိုးနိုင်ငံတကာအဖွဲ့အစည်းကြီးရဲ့ဌာနခွဲတစ်ခုဟာနေပြီးတော့ဒီလိုမျိုးဆုံးဖြတ်ချက်ချတာဟာပြည်တွင်းပြဿနာတွေကိုဖြေရှင်းနေရတဲ့အခြေအနေကိုဟိုပို့ပြီးတော့ချုပ်ထွေးစေတယ်။ဟောတကယ်ကကျွန်တော်တို့ဒီနိုင်ငံသားတွေရဲ့သဘောဆန္ဒသမိုင်းကြောင်းနောက်ခံအဲ့ဒါတွေအားလုံးကိုပြည့်ပြည့်စုံစုံနားလည်သိမြင်မှုဟိုစူးစမ်းတင်တယ်လို့ကျွန်တော်မြင်တယ်။အခုကကျွန်တော်တို့ကဒါအရင်ကလိုဒါစစ်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေဆိုပြီးတော့စစ်ဆိုးရနဲ့ဖြစ်နေတဲ့ကြံစည်တာတက်တယ်မဟုတ်ဘူး။ဒါကြံတဲ့တိုင်းရင်းသားတွေနိုင်ငံသားတွေကြားထဲမှာပါဒီလောက်ကျွန်တော်တို့ဟလာဟိုအငင်းပွားနေတဲ့ကြံစည်ဖြစ်နေတဲ့ဟာကို UN ရဲ့တတိယကော်မတီကိုညှိုးကနေပြီးတော့ဒီလိုဆုံးဖြတ်ချက်ချလာတာဟာဒါကျွန်တော်တို့နိုင်ငံတွင်းကြံစည်တွေကိုပိုပြီးရှုပ်ပေးစေတယ်ကျွန်တော်တို့အဲ့လိုဖြစ်ပါတ
ယ်။မြန်မာနိုင်ငံမှာလက်ရှိ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေနဲ့အတည်ပြုပြီးကင်တွယ်နေစေဖြစ်တာမို့ဥပဒေရကိုက်ညီတယ်ဆိုရင်ခံစား권ရှိမှာပဲလို့တဆညတိုင်းရင်းသားစီလုံးညွညွရေးပါတီရဲ့ပြောခွင့်ရသူဦးဟန်ရွှေကပြောပါတယ်။ဒါပေမဲ့1982ခုနှစ်နိုင်ငံသားဥပဒေနဲ့မကိုက်ညီဘူးဆိုရင်တော့နိုင်ငံကလုတ်ပေးနိုင်မယ့်အခြေအနေရှိမှာမဟုတ်ဘူးလို့လည်းသူ့အမြင်ကိုပြောပါတယ
်။လမ်းစဉ်ပါတီကာလာရယ်လေဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီ1982ခုနှစ်တည်းကနေနိုင်ငံသားဒီဥပဒေကိုကျွန်တော်တို့ပြဋ္ဌာန်းခဲ့တာရှိပါတယ်။အဲ့ဒီဥပဒေကနေပြီးတော့ဆက်လက်ပြီးတော့ကျင့်သုံးနေတဲ့အခါမှာဒီ1982ခုနှစ်ဒီနိုင်ငံသားဥပဒေရအကျိုးဝင်တဲ့ဥပဒေရကိုက်ညီတယ်ဆိုလို့ရှိရင်အဲဒုစရနိုင်ငံသားဖြစ်မှုနဲ့ပတ်သက်လို့ကျွန်တော်တို့ဘာမှပြောစရာမရှိပါဘူး။ဥပဒေနဲ့ညီလို့ပေးရုံပဲရှိပါတယ်။အဲ့ဒီဥပဒေနဲ့မကိုက်ညီဘဲနဲ့ဥပဒေနဲ့ကတော့လို့ပေါ့လေဆန့်ကျင်တဲ့ပုံကိုယ်တွေကနိုင်ငံသားဖြစ်အောင်လုပ်ပေးရမယ်ဆိုတဲ့ဟာကြတဲ့အခါကျတော့ဒါဟာဒါကျွန်တော်တို့ပြည်တွင်းရေးဟိုဝင်ပြီးတော့အဲကတော့ပြောတဲ့သဘောမျိုးလို့ဖြစ်နေတယ်လို့ကျွန်တော်ဒီလိုယူဆပါတယ်ခင်ဗျာ
ဒါပေမဲ့ရိုဟင်ဂျာတွေကိုဒီနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့အတွက်လူ့အခွင့်အရေးကောင်စီရဲ့တိုက်တွန်းချက်ဟာတရားမျှတပြီးတော့ကြိုဆိုတယ်လို့ရိုဟင်ဂျာပါတီတစ်ခုဖြစ်တဲ့ပြည်ထောင်စုအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဦးအဘူတာဟေးကပြောပါတယ်
ကိုယ်လမ်းမကားကနေဆုံးပြထားတဲ့ဆုံးပြချက်ကပထမဆုံးကျွန်တော်အနေနဲ့ပြောမယ်ဆိုရင်ကျွန်တော်ရဲ့2008ပွဲစစ်ကိုလည်းကန့်ရင်မှုရှိပါတယ်ဒုတိယချက်ကတော့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့လည်းကန့်ရင်မှုရှိပါတယ်ဒီဆက်နိုင်ငံသားဥပဒေဖြစ်တဲ့1982ခုနှစ်ပုံမှန်3အရဒေါ်လောက်ကောင်ပုံမှန်6အရဒေါ်လောက်ကောင်ရိုဟင်ဂျာတွေကိုနိုင်ငံသားပေးနိုင်တဲ့အတွက်ဒါကောင်းတဲ့ resolution တစ်ခုပါကျွန်တော်အမြင်မှာတော့အစိုးရအနေနဲ့ or တခြားလူမျိုးစုအနေနဲ့ or ကန့်ကွက်တာရှိခဲ့ရင်ဒါ solution တကူမထွက်နိုင်ပါဘူးကျွန်တော်တို့ကအရှိကအခြေအတိုင်းဥပဒေနဲ့ပွဲစုဖို့နဲ့ကန့်ရင်နေတယ်ဆိုရင်ကျွန်တော်ကတော့မကန့်ကွက်ပဲနဲ့တိုင်ပင်ကြီးနိုင်ပြီးကြောင့်မှအပြေရှာတာတော့ကောင်းပါလေဆိုတော့ကျွန်တော်သိတဲ့လောက်ကတော့ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့မှမြန်မာနိုင်ငံလွတ်လပ်ရရှိပြီးတဲ့နောက်ပိုင်းအစိုးရကလည်းဆွံ့ပြတဲ့အစိုးရဆွံ့ပြချက်၃ခုရှိပါလေအဲ့ဒီအစိုးရဆွံ့ပြချက်၃ခုနဲ့ရိုဟင်ဂျာကိုတရားဝင်ရိုဟင်ဂျာလူမျိုးတိုင်းရင်းသားဖြစ်အနေနဲ့အတည်မပြုခဲ့တာပါမရှိဘူးဆိုတာအားတော့ဥပဒေကိုနောက်ကျောင်းပြန်ဆွဲတဲ့ပုံစံမျိုးပဲဖြစ်နေပါလေ
ဒါကတော့ပြည်ထောင်စုအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဦးအပူတာဟေးပြောသွားတာပါရှင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညာဝင်းကတော့အခုလူ့အခွင့်အရေးကောင်စီရဲ့တိုက်တွန်းတောင်းဆိုချက်ဟာလက်ရှိအခြေအနေနဲ့အဖြစ်မှန်နေနဲ့လွဲနေတယ်လို့သူကထောက်ပြပါတယ
်အဲဒီဥစ္စာဒီတိုက်တွန်းချက်ဆုံးဖြတ်ချက်ကတကယ်အဖြစ်မှန်နဲ့လွဲစီချက်တော့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုနိုင်ငံသားအဖြစ်ပြုလုပ်ပေးဖို့ဒီလိုတောင်းဆိုတာကိုကျွန်တော်တို့မြန်မာနိုင်ငံမှာရိုဟင်ဂျာမရှိပါဘူးဥပဒေသဘောအရလည်းကျွန်တော်တို့1824မတိုင်ခင်ကနေတဲ့လူကတိုင်ရင်လာအဲ့တော့ဒီဘက်မှာအဲ့ဒီအချိန်ကရိုဟင်ဂျာဆိုတာဘယ်သူမှလည်းပြောတာမကြောက်အခုအချိန်ကျမှပြောတာကြာအဲ့တော့ရိုဟင်ဂျာနာမည်တက်ပြီးပြောတဲ့အတွက်အလဲတော့မချိုးဆိုနိုင်ပါဘူးဥပဒေသဘောအရတော့ရိုဟင်ဂျာမြန်မာနိုင်ငံသားရိုဟင်ဂျာတိုင်းရင်းသား ချိတယ်လို့ဘယ်မှမှမပါပါဘူးခင်ဗျာ
NLD ပါတီကဥညာဝဲမှာရှင်မြန်မာနိုင်ငံမှာဒီပြဿနာဟာကာလအကြာမြင့်စွာကတည်းကရှိနေတဲ့ပြဿနာတစ်ခုဖြစ်နေပြီးမကြသေးခင်နှစ်ပိုင်းတွေအတွင်းကပဲရခိုင်ပြည်နယ်အပါအဝင်တခြားနယ်မြေတွေမှာတည်ဆုံမှုတွေရှိတဲ့အထိပြဿနာတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီပြဿနာတွေရေရှည်မဖြစ်ရအောင်အစိုးရအနေနဲ့အဖြစ်တစ်ခုထွက်ဖို့အမြန်ဆုံးရှင်းဖို့လိုနေပြီလို့ဦးခွန်ထွန်းဦးကတော့သူ့ရဲ့သဘောထားကိုပြောပါတယ်။
အာကျွန်တော်ကတော့ဒီဟာဒီကိစ္စကတခုမှရှိလာတာမဟုတ်ပဲဟို corruption ကြောင့်လည်းဖြစ်လာတဲ့ကိစ္စတွေလည်းပါတယ်အဲတော့ဘယ်ဟာမှလည်းမှားတယ်ဆိုတော့တိပြတ်ဆုံးဖြတ်လို့မရဘူးဗျအဲဒါတော့ကျွန်တော်ပြည်ပနဲ့ပြောရတယ်ဆက်ဆက်ရကဒီရှင်းတဲ့ကိစ္စနဲ့လည်းအစိုးရဘောတီလိမ့်မယ်ကြောင့်ဖြစ်နေဒါတော့ UN လည်းချပြတော့မှတ်ပါတယ် non binding ပါဒါသူတို့ချင်းချင်းဒါဒါนี่แต่แล้วไปတော့ပြန်ပြီးတော့ဖြည့်စစ်နေစင်းလေကုလသမဂ္ဂတောင်းဆိုလာရင်တော့အဲ့တော့ဒီပြဿနာကတော်တော်လေးကိုတိတိဆိတ်ဆိတ်မရင်ဆိုင်တော့မရတော့ဘူး government ကလည်း decisive ဖြစ်ရမယ်ကျွန်တော်ထင်တာပဲ
ဒါကတော့ရှန်တိုင်းသားကောင်းဆောင်ဥက္ကွန်ထူဦးကသူ့အမြင်ကိုပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာဘာသာရေးခွဲခြားဆက်ဆံမှုတွေမရှိဘူးဆိုတာကိုလေ့လာနိုင်ဖို့အတွက် OIC လို့ခေါ်တဲ့ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုလည်းမကြသေးခင်ရပ်ပိုင်းတွေတွင်ကပဲမြန်မာနိုင်ငံကိုလာရောက်လေ့လာခွင့်ကိုအစိုးရကခွင့်ပြုခဲ့တာဖြစ်ပါတယ်